လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားနေကြတဲ့ကဘာတဝမ်းကအမျိုးသမီးတွေကိုဂုံပြုချီးမြှင့်တဲ့ Gion Fusion Fustenberg DVF စုကိုဒီနှစ်ချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမဝဝေနုလည်းပါဝင်ပါတယ
် You know and you only came to realize when you get this kind of award it was like you did something right you did something interesting and that's how I came to realize
ဒီလိုစုမျိုးချီးမြှင့်ခံရတာကြောင့်ကျွန်မလိုရက်တွေတကယ်မှန်ကန်တယ်လို့နားလည်သဘောပေါက်လာပါတယ်အထူးသဖြင့်လူနည်းစုအတိုင်းဝိုင်းတဲ့ကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာခက်ခဲပါတယ်အခုလိုစုချီးမြှင့်ခံရလို့ဝမ်းသာဂုဏ်ယူကျေနပ်မိတယ်လို့အဓိပ္ပာယ်ရှိတယ်လို့ခံစားရပါတယ်ဆိုပြီးတော့မဝေနုကပြောသွားပါတယ်မဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူအဖြစ်ခုနှစ်အကျဉ်းချခံရပြီးတဲ့နောက်2012ခုနှစ်ပြန်လည်လွတ်မြောက်လာချိန်ကတည်းကအမျိုးသမီးနဲ့လူနည်းစုအခွင့်အရေးပါဝင်လူအခွင့်အရေးအတွက်ဒီဇိုင်းဆက်လိုက်မတက်လှုပ်ရှားနေသူဖြစ်ပါတယ်။2021ခုနှစ်စက်တင်ဘာလတုန်းကလည်းဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီစုကိုချီးမြှင့်ခံရပါတယ်။ DVF စုကို International Award နိုင်ငံတကာစု Lifetime Leadership ဦးဆောင်မှုဆိုင်ရာထူးချွန်ဆုနဲ့ Inspiration Award ဆိုပြီးတော့ဂါနာတွေခွဲပြီးပေးအပ်ရမှာမဝေနုနဲ့အတူအသက်24နှစ်အရွယ်ယူကနာနိုင်ငံကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူဗနက်ဆာနိတ်ကိတ်တို့ကနိုင်ငံတကာစုတွေချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ